ရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်ဆိုပြီးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေကြောင်းကုလသမဂ္ဂကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့တာနလကြော်ကြာလာခဲ့ပေမဲ့လည်းဆက်လက်ထွက်ပြေးသူတွေရှိနေဆဲဖြစ်တဲ့အကြောင်းဒေသခံတွေနဲ့အာဏာပိုင်တချို့ကလည်းပြောဆိုနေကြတာပါဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင
်ရခိုင်ပြည်နယ်မှာအာစာအစွန်းရောက်အဖွဲ့ကလုံညုံရေးကင်းစခန်30လောက်ကိုတိုက်ခိုက်ခဲ့ပြီးနောက်မတိမငိမ့်အခြေအနေတွေတကြောပြန်ပေါ်ပေါက်ခဲ့တာနလကြော်ကြာလာတဲ့အထိရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်ပြီးထွက်ပြေးနေကြတာပါဒုက္ခသည်တွေဆက်လက်ထွက်ပြေးနေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရဖို့ကိုစတီဗင်ဒူဂျာရက်စ်ကလည်းမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
UN Office for the Coordination of Humanitarian Affairs tell us that the number of Rohingya refugees who have fled Myanmar and arrived in Bangladesh has reached 607,000.
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UN OCHA ရဲ့ပြောကြားချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာ 638,000 ရှိသွားပြီဖြစ်ပါတယ်။ဒီဒုက္ခသည်ထက်ဝက်ကျော်ဟာမူလကရောက်နေကြတဲ့ဒုက္ခသည်တွေယာယီတဲထိုးပြီးတော့နေထိုင်ကြတဲ့ကုတုပလောင်တိုးချက်ဒေတာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပေးတဲ့မလမကန်ဒေတာတွေမှာနေထိုင်နေကြပါတယ
်။မြန်မာအာဏာပိုင်တွေကတော့စားနပ်ရိက္ခာနဲ့လုံခြုံရေးအတွက်တာဝန်ယူမှာဖြစ်ကြောင်းနဲ့နေရရင်ကိုမစွန့်ကြဖို့တိုက်တွန်းထားကြောင်းလည်းပြောဆိုထားတာပါ။ဒါပေမဲ့လည်းကန့်သတ်မှုတွေအခြေခံလူအပ်ချက်တွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေရတာဖြစ်ကြောင်းမောင်းနှောမြို့နယ်မြို့တကြီးကျွော်ကမွတ်စလင်ဒေသခံတူဖြစ်တဲ့ကိုလှထွန်းကပြောပါရယ်
။ဆက်ထွက်နေရုံပဲဆိုတာကျွန်တော်တို့ဘူတီတော်ငမရတယ်ဘူတီတော်ကဒီဖက်လာပြီးတော့ဟိုဘင်္ဂလားသွားဖို့သူတို့အဲ့လိုသွားလဲမသွားနိုင်ဘူးဒီဘက်မှာကန့်ချင်မှတောင်းတင်နေတယ်ပြီးတော့မန္တလေးလည်းနည်းနည်းတွေ့နေတာရှိတယ်ကျွန်တော်တို့အေးဆေးနေကွင်းမမရတာအေးဆေးနေကွင်းရရင်ဘယ်သူမှကိုယ်အင်ကိုဆုံးကပြီးတော့တွေ့ပြချင်မှမဟုတ်ဘူးကျွန်တော်ကအခုစိတ်နာပြစ်သွားတာအခုနလာကျော်ပြီဒါပေမဲ့သူတို့ကအခုထိအသွားလာလဲကန့်သက်တာတယ်ပြီးတော့လူတွေကစားရေးတော့ရင်မှလည်းတော်တော်လေးကဆက်ဆက်ကျွနေရရှိတယ်သူတို့ကလူတွေတွေ့ပြနေတဲ့ဟာမှာစားရေးတော့ရင်အခက်ကျနေတော့ပြနေရလိမ့်ရှိတယ်ပြီးတော့နောက်တစ်ခုကဒီ NVC ကိစ္စနဲ့တွေ့ပြနေရရှိရဘူ
းမောင်နှုံမြို့နယ်ကြီးကန်းပြည်မှာရှိတဲ့အမှတ်1နေကြားစောက်တက်ရဲမှူးကြီးဝင်းသိန်းကတော့နေရစွန့်ခွာထွက်ပြေးနေသူတွေရှိနေစေဖြစ်ပေမဲ့နေရရင်မှာဆက်လက်နေထိုင်သူတွေလည်းအများအပြားရှိနေစေဖြစ်ကြောင်းပြောဆိုခဲ့ပါဗျာ
တို့သွားရွေးသွားတယ်နော်မသွားဘဲနဲ့မသွားဘဲနဲ့နေရလို့ရှိရင်ဥပမာပဲဗျာဟိုတထောင်ရှိလေ900ထပ်သွားတယ်900ကျန်နေအဲ့လိုမျိုးပေါ်ကိုချီတော့ကြည့်ကြရပါမယ်။မတော်မှလည်းလက်ရှိဒီမျိုးထဲမှာဘယ်ဟိုဟာလို့ဒီလေဆလန်နေလေဆလန်နေဖွင့်နေတော့တွေ့ရတယ်။အဲဒါကြတော့သွားနေလို့ရှိနေတော့မယ်ပေါ့။ကျွန်တော်ပြစ်တော့လောနေတော့ပြန်လဲလက်ခံမယ်လို့ပြောတယ်လက်ခံပြီးဘလောက်ဘလောက်ဆိုတော့ကျွန်တော်တို့လောတယ်မရှိသေးဘူးဗျ
။မြမအစိုးရကတော့ထွက်ပြေးသွားသူတွေကိုပြန်လဲစီစစ်လက်ခံဖို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးဆက်ဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တည်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာတာဝန်ရှိသူတွေကြားနားလည်မှုစာကြွန်လွှာနှစ်ရက်နဲ့အချက်ဆက်ချက်ကိုလက်မှတ်ရေးထိုးသဘောတူညီခဲ့ကြပါရယ်ခင်ဗျာ